မြန်မာအစိုးရတည်လက်ထက်မှာပြည်ရင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်နေပေမလို့တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒုက္ခသည်တွေထောင်ပေါင်းချီဆက်လက်တင်းရှောင်နေကြပါတယ်။မကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေပြင်းထန်လာနေတဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်ဘက်မှာဆိုရင်လည်းစစ်ရှောင်ဒုက္ခသည်တွေဟာအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြတာပါ။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်တွင်မှာ NCA ပြည်ကြားလက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားအခုရက်ပိုင်းတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား2000ကျော်ဟာဒုံလောကျေးရွာမှာစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိစစ်ဘေးရှောင်တွေဟာတိုက်ပွဲတွေကြားထွက်ပြေးလာနေရတဲ့အတွက်အခုညီလိုအပ်နေစဲလို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူဦးဖြစ်သူစိုင်းသူရိဦးကပြောပါတယ်။
သရှိချင်းလေကတော့ဒုက္ခပြပေါင်းတော့မထောင်လိုက်ရှိတယ်။အဲဒီတော့ဒီအဝတ်တွေကိုတစ်ခုနဲ့ဒီတိုင်းပြီးလာကြတာဆိုတော့ဆောင်းနေစားနေရခါကြတယ်လို့အချက်ရှိနေတယ်ဆိုတော့ကျွန်တော်ကအခုဒီဆင်းစားနေရခါတော့ပို့ဖို့ဖောက်နေတယ်
။ဒီစစ်ဘေးရှောင်တွေအတွက်ရှမ်းနိုင်ငံရေးပါတီတွေလူမှုဖွဲ့စည်းတွေကနေလိုအပ်တဲ့ကူညီတွေပေးဆောင်ဖို့လှုပ်ရှားလှုပ်ဆောင်နေစဲလည်းဖြစ်ပါတယ်။ဒီကနေ့မှာတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားမှုရပ်တန့်နေပြီမဲ့စစ်ရေးတင်းရှိနေစဲနေထားကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေရှိနေစဲလို့မိုင်းကန်ဒေသခံဆိုင်ခန်းဦးကပြောပါတယ်
ခုလောဆရာတော့တပ်မတော်ဘက်ကတော့သူကတိုက်ပွဲဖြစ်နေတာတော်တော်လေးကြက်တော့မှမဟုတ်ဘူးတင်လဲလဲဆိုတာကြတာလည်းအထက်တလန်ဖြစ်နေတာပေါ့
ရှမ်းပြည်နယ်မြောက်ပိုင်းမုံကူမြို့နယ်ပူဝမ်းကျေးရွာကိုလက်နက်ကြီးနဲ့ပြေကပ်မှုကြောင့်ကလေးငယ်တူတေဆုံခဲ့ပြီးဂျန်နဲ့ကလေးနူးကတော့တရုတ်နိုင်ငံယူနန်စေယုံမှာစေဝါကူတာမှုခံယူနေရပါတယ်။ဒီကနေ့ကလေးငယ်နူးရဲ့ခွဲစိတ်ကူတာမှုအခြေအနေနဲ့ပတ်သက်လို့အချင်းလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ရှမ်းမမေရီတောင်ကခုလိုပြောပါတယ
်။ခုအသက်3နှစ်ခွဲအင်ချန်ဆိုတဲ့ကလေးလေးကဒီမနက်ပဲသူ့ရဲ့ဒီပေါင်းရင်းမှာလက်နက်ကြီးအစပေါ့တန်းစပေါ့လက်ပန်းလက်ပဲခုံလောက်ရှိတယ်။အဲ့တော့ဒီနေ့ပဲ operation လုပ်ပြီးသွားတယ်အခုဆေးရုံမှာရှိတယ်ကျမအခုမရှိဆေးရုံရောက်နေအခုပြင်ဆင်သွားတယ်ကလေးလေးကဒီကယူနန်ပြည်နယ်ရဲ့အစချူဆေးရုံမှာပေါ့နော်အခုကျမအဲ့မှာသူနဲ့အတူရှိနေတယ်အဲ့မှာသူရဲ့ဆရာဝန်နဲ့ကျမစကားပြောပြီးနေမြန်ချက်ရတော့အေးရဲ့ဦးမှာဒီကအပေါက်၉ပေါက်ရှိတယ်အဲ့တော့သူတို့ထားချေးပြီးပြန်လောက်ချပေးပြီးဒါနဲ့အခုအချိန်တွေကတောင်းချင်နေရတဲ့အချိန်ဖြစ်တယ်
လက်ရှိဘူဝမ်ကျေးရွာကိုအစိုးရတပ်မတော်ကနေရာယူစခန်းချထားပြီးဒေသခံတချို့ကတော့နိဆိုင်ရာကျေးရွာတွေမှာတိမ်းရှောင်နေရတယ်လို့လည်းရှမ်းမမေရီတောင်ကပြောပါရယ်။အောက်တိုဘာလ3ရက်နေ့ကလက်နက်ကြီးနဲ့ပြေခတ်တိုက်ခတ်ခံရမှုကြောင့်ကလေးငယ်3ဦးထိခိုက်မှုရှိတဲ့ပုံမှာဝန်내ကြေကွဲရပြီးအထူးပဲစိုးရိမ်မကင်းဖြစ်ရပါကြောင်းကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါရယ်။အလားတူကီမီနယ်အတွင်းမှာလည်းခွဲထွက်တီဂီဘီတပ်ဖွဲ့တို့အခြေပြုရာမဲရဝေါ်ဒေတာကိုကရင်နယ်ကြားစောက်တပ်နဲ့မြန်မာတပ်မတော်ပူးပေါင်းတပ်တို့ထိုးစစ်ဆင်မှုကြောင့်ဒေတာခ9000ကျော်ဟာမြန်ကြီးငူဒေတာမှာစစ်ပေးသိမ်းရှောင်နေရဆဲလည်းဖြစ်ပါတယ်။ဒီကရင်စစ်ပေးဒုက္ခသည်တွေအနေနဲ့နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ဒုက္ခသည်ကူညီပေးရေးဖွဲ့ဝင်စောကျော်လေးကပြောပါတယ
်။အခက်ခဲရှိတာတော့ဟိုအပေါ်မှာနေကြနေတဲ့လူတွေပေါ့နော်။ဒီဘော်ဒရောတို့ပြန်လာမယ့်အစုတွေကြတော့လမ်းခီးမှာနည်းနည်းခီးစဉ်ပိတ်ထားတယ်။ဒီကြဲတွေကပိတ်ထားတာပါလေခင်ဗျ။အခုလောလောဆယ်ဆယ်ရတော့ပြန်လို့မရသေးဘူးကြ။ဘာဖြစ်လဲဆိုတော့သူတို့ကဒီဂီဘီတွေပေါ့နော်။အနည်းပြောင်းသူတို့ကဆက်လုပ်ဖို့ရှိသေးတယ်လို့မျိုး။နေရာမီချမ်းလေးပေါ့ပြန်လို့ဆင့်လဲသူတို့အတွက်မန်းနေပါတယ်သူတို့ကြောက်နေရသေးတယ
်။မဲတော်တီရမှာမြေမြုပ်မိုင်းအန်တရဲ့ပြင်နေကြာဆောင်တပ်ဖက်ကလည်းတွာလာခွေပိတ်ပင်ထားတယ်လို့စောကျော်လေးကပြောပါတယ်။ဒါအပြင်ကချင်ပြည်နယ်သွေးမှာလည်းမြမတမတော်နဲ့ KIO ကချင်လွတ်လပ်ရေးတမတော်တို့ကြားလက်ရှိမှာစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့စစ်ပြေဒုက္ခတဲ့အရေးကိစ္စတွေဟာလည်းတိုးပွားလို့နေပါတယ်။ကချင်ပြည်နယ်မြောက်ပိုင်းချီပွေ KBC စစ်ဆောင်စခန်းမှာစစ်ပြေဒုက္ခတဲ့တွေအနေနဲ့စာဝတ်နေရေးပြင်ပညာရေးကျန်းမာရေးကူညီလိုအပ်နေတယ်လို့ဒုက္ခတဲ့စခန်းနေတော်လွမ်းတော်ကပြောပါတယ်
။ခဲ့တော့ပြောမယ်ဆိုရင်တော့ဆိုင်းပေးအတိကထိန်ဖူးသူတွေအစပြလူတွေနောက်ပြီးတော့ចောင်းသားတွေကတော့စာអုပ်ပါရပါအဲ့ဒါမျိုးလူတွေနောက်ပြီးမှကျမကြီးမကောင်းတဲ့လူတွေဆေးကူတာအဲ့ဒါဆေးလူတွေအခုလည်းဆေးမရှိတော့ဘူးအဲ့လိုဖြစ်တယ
်ချီပွေစစ်ဆောင်စခန်းတစ်ခုမှာကျေးရွာပေါင်း15ရွာကဒုက္ခသည်ဥယီစုစုပေါင်း910ဦးရှိပြီးတော့မြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသကိုစွန့်ခွာထွက်ပြေးလာတဲ့သူတွေလည်းဖြစ်ကြပါတယ်စစ်ပွဲတွေကြောင့်ဒုက္ခသည်ရေးကိစ္စတွေဖြစ်ပွားနေခဲ့လို့စစ်ပွဲကိုအမြန်ဆုံးရပ်တန့်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနှိုင်းမြို့နယ်တနိုင်းမြို့တွေမှာဒေသခံတွေကနေမနေ့ကဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်အရေအတွက်24,000ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအချာကလည်းတရင်ထုတ်ပြန်ထားပါတယ်ခင်ဗျာ။